လုံရှင်နဲ့အလုတမားကြအငင်းပွားမှုပဋိပက္ခတွေအမြန်ဆုံးဖြည့်ရှင်းပေးဖို့နဲ့လောက်ခလာစာများရှိတာတွေကိုဖြည့်ရှင်းပေးဖို့ဒီကနေ့ရန်ကုန်မြို့အထက်ကျုပ်ဆက်ယုံ9ယုံကအလုတမားတွေစုပေါင်းပြီးလှိုင်းတာယာမြို့နယ်အတွင်းမှာလှည့်လည်ဆန္ဒပြခဲ့ကြပါတယ်။အပြည့်အစုံကိုကိုယ်တိုင်သတင်းသွားယူခဲ့တဲ့ကိုကောင်းဆန်ဟင်းကပြောပြပေးမှာပါ
။အလုတမားခေါင်းဆောင်တွေအလုထုတ်ခင်ရတာအလုပိတ်ရော်ကြီးမရတာလောက်ခလာစာမရရှိတာတွေအတွက်တာဝန်ရှိသူတွေအနေနဲ့အမြန်ဆုံးဖြည့်ရှင်းပေးဖို့တောင်းဆိုတာဖြစ်တယ်လို့ဒီကနေ့ဆန္ဒပြပွဲမှာပါဝင်တဲ့ဖူးရင်အထက်ချုပ်စေယုံကမတ်တထားဆွေကပြောပါရယ
်အခုဆိုလို့ရှိရင်ဖူးရင်အလုပ်သမားတပည့်ဟာ38ရက်မြောက်တော့ရှိနေပြီ38ရက်မြောက်ရှိနေတဲ့အဟိုအခြေအနေမျိုးမှာဟိုအလုပ်သမားတွေအနေနဲ့အခက်ခဲတွေမျိုးစုံတွေ့ကြုံတွေ့နေရတယ်အကုန်လုံးအဆအဆရရကျမကြီးရမှာဆအခက်ခဲတွေမျိုးစုံကြုံတွေ့နေရအဲ့ဒီကြုံတွေ့နေရတဲ့မျိုးနီးမျိုးစုံကြုံတွေ့နေရတဲ့ဥစ္စာရပောင်းနေရလဲကြာရှည်လာပြီဒါဝတော်မှပဲဘောနော်ဟိုတာဝန်ရှိတဲ့လူတွေအနေနဲ့ရမြို့ထိထိရရညှိနှိုင်းပေးဆောင်တာညှိနှိုင်းပေးတာမျိုးတွေမရှိဘူးဘောနော်ဒီလိုမျိုးမရှိတာဖြစ်တဲ့အတွက်ဒီဘက်ကမြို့အလုပ်သမားတွေနဲ့စုပေါင်းတော့ဒီလုံသမားတို့ရဲ့ကိုစားကိုလောက်ဟာလောက်ဆောင်ရခြင်းဖြစ်တယ
် Great Wings ဖနက်ဆက်ယုံ MDM ဖနက်ဆက်ယုံ Central Star အထည်ချုပ်ဆက်ယုံဖူရင်အထည်ချုပ်ဆက်ယုံနဲ့မြန်မာ Info Chat ဖနက်ဆက်ယုံတွေကလုံသမား300လောက်ဆန္ဒပြပွဲမှာပါဝင်ကြပါတယ်2014ခုနှစ်ကဖြတ်တန်းခဲ့တဲ့လုံသမားရေးရအငြင်းပွားမှုဖြည့်ချင်းရေးဥပဒေအရအလုံသမားပြဿနာတွေကိုအရက်ဖက်တရားရုံးမှာပဲဖြည့်ရှင်းဖို့အဆုံးဖြတ်ခဲ့တာကြောင့်တဦးချင်းစီအတွက်အကာအကွယ်မရှိတော့သလိုဖြစ်နေရတဲ့အကြောင်းဒီကနေ့ဆန္ဒပြပွဲမှာပါဝင်ရတဲ့ကိုရဲနိုင်ဝင်းကအခုလိုပြောပါရယ
်တူချင်းအငင်းပွားမှုကိုရပ်ဖက်တရားရုံးတွေကိုဆေလွတ်နိုင်တယ်ဆိုတော့ဟိုပုံမှန်ပြဋ္ဌာန်းချက်ကိုဒါဝင်းကြီးဌာနညွှန်ကြားချက်ထုတ်လိုက်တဲ့အခါကျတော့ဘာဖြစ်သွားလဲဆိုတော့ဒီတူချင်းအငင်းပွားမှုနဲ့သမဂဝင်မှုတဲ့အငင်းပွားမှုတွေကိုအလုံသမားဒီခုံသမားတွေရောကောင်စီတို့ကမဖြေရှင်းတော့ဘူးမဖြေရှင်းတဲ့အခါကျတော့မြို့နယ်ညှိနှိုင်းဖြန့်ပြေးမှညှိနှိုင်းလို့မရတဲ့အခါကျတော့တစ်ဖက်ကရပ်ဖက်တရားရုံးကိုလွှတ်တယ်အရက်ဘက်တရားလို့တက်ခါကြအလုံသမားတွေကရက်ဘက်တရားရုံးမှာရင်ဆိုင်နေတဲ့အခြေအနေမရှိတဲ့ခါကျတော့သူတို့တကယ်ရမယ့်အခွင့်အရေးတွေတော့မရပဲအခုပိတ်ဆို့မှုတွေဖြစ်နေတယ်နောက်တစ်ခါဘလောက်ထိဆိုးသွားလဲဆိုတော့ဒီဥပဒေကတကယ်တမ်းအခုဖြစ်နေတာကကျွန်တော်တို့တိုင်းပြည်မှာအလုံသမားတမကဘောင်ကဟိုအလုံသမားတွေဖွဲ့စည်းတမကဘောင်ကဒီ930ကျော်လောက်ရှိတယ်အဲ့တော့အဖွဲ့ဝင်အားလုံးက9000ကျော်လောက်ရှိတယ်အဲ့တော့ကျွန်တော်တို့တိုင်းပြည်ကလုံးလုံးနိုင်တဲ့အင်အား23000လောက်ရှိတယ်အဲ့တော့ဒီဥပဒေက23000လောက်ကိုဖြည့်ရှင်းပေးတဲ့ဥပဒေမဟုတ်ပါဘူးလူ9000တွေဖြစ်တဲ့ဥပဒေဖြစ်လာတယ်အဲ့ဒါတွေအခြေခံပြီးခုနှစ်နာဆုံးရှုံးမှုတွေဖြစ်လာတဲ့အခါကျဒီနေ့အလုသမားတွေဆန္ဒခေါ်ထုတ်ကြတယ်ဆန္ဒပြတယ်သူတို့နှစ်နာမှုတွေပေါ့
ဖူးရင်အထက်ချုပ်စက်ယုံကအလုသမားခေါင်းဆောင်30ယောက်ကိုမကြခင်လပိုင်းတွေအတွင်းအလုထုတ်ခဲ့တာကြောင့်ဩဂတ်လ21ရက်နေ့ကစတင်ပြီးဒီကနေ့အထိစက်ယုံရှိမှအလုသမားတွေပိတ်ဆို့ဆန္ဒပြနေကြတာပါအလုရှင်အလုသမားအကြအငင်းပွားမှုတွေဖြစ်ခြင်းတဲ့နေရာမှာအလုရှင်ဘက်ရောအလုသမားဘက်ပါဘက်စလုံးနှစ်နာမှုတွေမရှိဘဲဖြစ်ရှင်းနိုင်တဲ့မျှတတဲ့ဥပဒေတွေထပ်ပေါ်လာဖို့ဆန္ဒပြအလုသမားတွေကတောင်းဆိုနေကြပါလေခင်ဗျာ
ကိုကောင်းဆန်ဟင်းသတင်းပေးပို့ထားတာပါ